မြန်မာအရေးနဲ့ပတ်သက်ပြီးရှစ်တောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့ကြားခွဲပြားမှုရှိကြောင်းတိုချိုမှာတောက်ချန်နေကပြုလုပ်တဲ့ Nikkei Asia သတင်းဌာနနဲ့အင်တာဗျူးမှာအာဆီယံတွင်းရေးမှူးချုပ်ခေါင်ခင်ဟောင်ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုဘလို့ချင်းကပ်တယ်လဲဆိုတဲ့အပေါ်မှာအာဆီယံအနေနဲ့စီလုံးညီညွတ်မှုရှိတယ်လို့ဆိုပြီးဒီသဘောကမြန်မာနိုင်ငံနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့အာဆီယံတွင်းရေးမှူးချုပ်ကပြောပါတယ်လာမယ့်နှစ်အာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံရဲ့ဦးဆောင်မှုအောက်မှာမြန်မာညီညွတ်ရေးအတွက်စစ်ကောင်စီနဲ့အာဆီယံကြားထိတွေ့ဆက်ဆံမှုတွေဆက်လက်တည်ရှိနေဦးမယ်လို့လည်းဆိုပါတယ်မြန်မာရေးအင်ဒိုနီးရှားနိုင်ငံဆောင်ရွက်ခဲ့တာတွေဆက်ပြီးတော့လုပ်မယ်လို့မျှော်လင့်ထားကြောင်းလည်းအာဆီယံတွင်းမှုချုပ်ခေါင်ခင်ဟန်ကဆိုပြီးမြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မှုမှာလာအိုကိုလည်းရှော့မတွက်သင့်ဘူးလို့ပြောပါတယ်မြန်မာနိုင်ငံကိုအကူအညီပေးဖို့အာဆီယံရဲ့ကြားခံဆောင်ရွက်ပေးတဲ့လုပ်ငန်းစဉ်တွေကအဆက်မပြတ်ဖြစ်နေဖို့လိုအပ်တာကြောင့်အလက်ကျဥက္ကဋ္ဌသုံးနိုင်ငံပူးတွဲဖြေရှင်းမဲ့striker ရန်နီယာပုံစံအစ်စ်ကလည်းကောင်းမွန်တယ်လို့ကမ္ဘောဒီးယားတန်တမန်တူဖြစ်ခဲ့ပြီးအခုအတွင်းရေးမှူးချုပ်ရာတွေကိုဇန်နဝါရီလကစတင်ယူခဲ့တဲ့ခေါင်ခင်ဟန်က Nikkei Asia ကိုအင်တာဗျူးမှာပြောလိုက်တာပါအလက်ကျဥက္ကဋ္ဌတာဝန်ယူမဲ့ Communist Laos နိုင်ငံဟာမြန်မာစစ်ကောင်စီအပေါ်ပျော်ပြောင်းတဲ့သဘောထားရှိမယ်လို့ယူဆထားကြပြီးတစ်ဖက်မှာ2023ခုနှစ်ဥက္ကဋ္ဌအင်ဒိုနီးရှားနဲ့အတူမလေးရှားစင်ကာပူနိုင်ငံတွေကစစ်ဘုတ်တွေအပေါ်မှာပုံမတင်မာတဲ့သဘောထားရှိကြတယ်လို့လေလာသူတွေကရှုမြင်နေချိန်မှာပဲအာဆီယံကအခုလိုထုတ်ပြောလာတာလည်းဖြစ်ပါတယ်ခင်ဗျာ